ိုတင်ဝင်းကိစ္စလေးလေးသိကျင်လို့လေအခုညဘလို့ချင်းနေရှိလဲလို့
ဘုံတော့လည်းအာရုံကြောကြောင်းလိုက်တယ်သူတို့ဇက်ထွက်လာတာတပူးမှာအကျော်တွေကထုံးနေတာလို့ညညာအောက်ကအကျော်လေးတွေကညက်နေတာလို့ပြီနေတာလို့အဲ့လိုလေးတွေတွေ့ရတယ်တဲ့အားကြောင့်မနောက်ကိုခွဲမယ်ဆိုပြီးတော့ဆရာဝန်ကြီးကခေါ်ပြောတာကျွန်တော
်ဟုတ်ကဲ့အဲ့ကိုတင်ဝင်းကအခုဘလို့ခံစားရလဲသွေးတွေပါရောထွက်သေးလား
သူကသွေးတော့မထွက်တော့ဘူးကိုသူ့ခန္ဓာကိုယ်တော့ဇက်နဲ့ဒီနှညာတွေကိုအထိမခံနိုင်ဘူးထိရနေအော်တယ်နားတယ်ဆိုပြီးတော့အခုကတော့ပတ်လက်အနေထားပဲလေထိုင်လည်းမထိုင်နိုင်ဘူးကိုကသူ
ဆိုတော့အခုဖြစ်တာဒါလက်ပတန်းမှာဒါအရိုက်ခံရတဲ့ဒဏ်နေပေါ့
ဟုတ်တယ်ကိုဟုတ်အပြင်မှာတော့ဘာတစ်ခုမှသူ့မှာယောဂဆိုတာမရှိဘူးကိုကြီးကဖြည်းဖြည်းချင်းအောက်ဆီဂျင်ရှူနေရင်းနဲ့သူအထဲကနေပြီးတော့ပြောပြတယ်သူရိုက်ခံရတာလားတဲ့စပနာတွေနဲ့နိုင်ညာလေးကိုကန်တာတို့နံပါတ်တုတ်တွေနဲ့အဲဒီဇပိုးတွေကိုရိုက်ပြီးတော့ကားဘောကိုတင်လာတယ်ကားဘောကဆွဲချတာတွေသူအကုန်လုံးပြောပြမှာအခုကျွန်တော်လည်းအဲ့ဒီကြောင်းတွေသိရတာပြအဲ
့တော့ထောင်ပိုးလိုက်တဲ့အခါမှာသူတို့ဘာမှမကုပေးဘူးလား
ပိုးလိုက်တဲ့ဆံမှာလေဟိုအကိုကြီးပြောပြတာဟိုကွဲတဲ့လူတော်မချုပ်ဘူးသေးလေးပဲထည့်ပြီးတော့ဒီတိုင်းပဲပတ်တီးစီးသေးအဲ့လိုပဲသူတို့ထားတာတဲ့ကိုကြီးကလည်းအဲ့ဒီအချုပ်ထဲမှာတော့တာဝီဈေးရောအခုနှစ်ခေါက်သုံးခေါက်လောက်တက်ရတယ်ပြောတယ်ဗျတက်ရတဲ့အချိန်မှာလဲသူတို့ကထိရောက်တဲ့ဈေးဝကုသမှုကိုမရှိဘူးမလုပ်ဘူးမလုပ်ဘူးတဲ့အခါကျတော့ကျွန်တော်တို့အခုနှစ်ရက်နေဂျုံထုတ်တဲ့အချိန်မှာကျွန်တော်တို့မိသားစုတွေနဲ့တွေ့တဲ့အချိန်မှာပေါ့နော်စကားပြောနေရင်လည်းအသက်ရှူပြီးကြက်တယ်ဆိုပြီးပြစ်လဲသွားတာဗျစသာတက်တဲ့နေရာတော့တွေးအန်တာပေါ့နော်ပါဇက်ထဲရရောနှာခေါင်းထဲတွေရောတွေးအန်
ကိုတင်ဝင်းကအရင်ရောထောင်နေပါလေကြဘူးသေးလား
မကြဘူးကိုသူပြစ်မှုဘာတစ်ခုမှလည်းမရှိဘူးသူမှာသူကတော့တခါမှအဲ့လိုနိုင်ငံကြီးလည်းမလုပ်ဘူးထောင်နေအချုပ်တွေကြတာလည်းမရှိဘူးဟောကိုအခုဒီပြမတပိတ်စစ်ကြောင်းမှသူလိုက်တာပဲအဲ့ဒါပဲကျွန်တော်လည်းသိတယ်ကို
မိသားစုရောခလေးတွေပါရောဘယ်နှယောက်ရှိလဲသူက
ခလေးက9ယောက်ရှိတယ်ကို
ကိုတင်ဝင်းကတော့အသက်ဘယ်လောက်ရှိပြီလဲ
ဟုတ်သူကအခု41ထဲမှာကို
အဲ့တော့အခုဆေးရုံတက်ရတော့ဗျာဘာအခက်ခဲတွေရှိသေးလဲ
အခက်ခဲရတော့ကိုကဘာရှိလဲဆိုတော့ကျွန်တော်မိသားစုအနေနဲ့ကတော့သူ့ကိုလွတ်လွတ်လပ်လပ်နဲ့ပြေကူစားခွင့်ခံယူသေးခြင်းနဲ့လေအခုကိုကဟိုဆေးရုံတက်တော့လေရဲတွေကဒီမှာလာစောင့်နေတယ်လေရဲ၄ယောက်၅ယောက်ကဟိုသူ့သွားတဲ့နေရာကိုတကောက်ကောက်လိုက်နေတဲ့ခါကျတော့သူ့စိတ်ထဲမှာလေဟိုဆေးဝါးတာကုသနေရတယ်စိတ်ထဲမှာဇနိုးဇနောက်ကြီးဖြစ်နေမှာပေါ့နော်ဟိုစိတ်ကတိကောက်ကြီးဖြစ်နေတယ်ရဲတွေကသူပဲသွားသွားသူ့နောက်နိုင်နေပြုနေတဲ့ခါကျဟိုကျွန်တော်တို့ကတော့ဟိုအာမခံလူကျင်တာပေါ့နော်လူကျင်တော့ဟိုလူကြီးပိုင်းနေနဲ့ကျွန်တော်တို့လုံးဆရာရှိတာတော့နည်းနည်းဆက်လုံးရမှာပေါ့သူကတော့မလူကျင်ဘူးကြသူကစိတ်သေးသွားသေးအဲ့လိုလူမျိုးကျွန်တော်တို့မိသားစုအနေနဲ့ရတာသူ့ကိုစောင့်ရပြီးတော့ကိုကြီးဒီလိုလေးလုံးမအဆင်ပြေမှညီလေးတို့အဲ့ဒါမှကိုကြီးကိုလည်းညီလေးတို့လလလလပြပြဝဝစီဝကူတာမှုပေးလို့ရမယ်ဗောနော်အပြင်ကနေပြီးတော့အဲ့လိုတွေကပိုကောင်းတယ်ဆိုပြီးသူ့ကိုလည်းမနေဘူးနားချရတယ်အဲ့ဒီအာမခံလေးကျွန်တော်တို့အကူညီတောင်းမှု
စေဘဝကတွေပါရောအဆင်ပြေကြရဲ့လား
စေဘဝကတော့ဟိုကဟိုဘယ်လိုပြောမလဲသူ့ကိုလာပြီးတော့အကူညီပေးကြပါတယ်ဘာဖြစ်လို့လဲဆိုတော့သူကိုနိုင်ရလဲဟိုအဆင်မပြေဘူးလေဒါမှန်ချုပ်တဲ့မိသားစုဟောကွာအဲ့လိုအနေထားဆိုတော့သူ့ကိုအကုန်လုံးကတော့လာပြီးတော့ကူညီပေးပါတယ်ထောက်ပံ့ပေးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့မနေ့ဗန္နာရီလောက်ခွဲမှလဲခင်ဗျာ
ဆရာဝန်ပြောတာကတော့မနေ့ပိုင်းမပြောရတာအချိန်တော့ကျွန်တော်တို့မပြောသေးဘူ
းခွဲလိုက်ရောကောင်းသွားမယ်လို့ပြောလားဆရာဝန်ကအ
ဲ့လိုလည်းမပြောဘူးဗျာဟိုအနေရတော့ရှိတယ်မနေ့ကျရင်တော့ခွဲစိတ်ခံဝင်ရမယ်အဲ့လိုပဲကျွန်တော်တို့ခေါ်ပြောတာပေါ့နော်ခွဲလိုက်ရင်တော့ဘယ်လိုဖြစ်တယ်မခွဲပဲထားရင်တော့လူနာဘလို့အခြေအနေရှိတယ်အဲ့လိုတော့ကျွန်တော်တို့ဘာမှမပြောပြီးတော့ဟိုရာဂိုင်းတော့ကလည်းဘလောက်ရှိတယ်ဘလောက်လောက်ကိုတော့ရှိတယ်သူတော့ဘလောက်အဲ့လိုပေါ့နော်ကျွန်တော်တို့ဘာတခေါမှမပြောရသေးဘူးကျွန်တော်ထင်တာတော့မနက် operation ဝင်ခံနီးကြမှာပဲမိသားစုကိုခေါ်ပြီးတော့ပဲအဲ့ဒီတော့မှပြောမယ်နဲ့တူတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲနော
်ဟုတ်ကဲ့ပါ